မြန်မာနိုင်ငံမှာအပူချိန်အခုရက်ပိုင်းမြင့်တက်နေတာမှာအညာဒေသဘက်မှာအပူချိန်46ဒီဂရီစင်တီဂရိတ်ကျော်ဖြစ်ခဲ့ပါတယ်။မေလ20ရက်နေ့မှာအပူလိုင်းချမယ်ဆိုတဲ့လူတွေအကြားအပြောများနေတဲ့သတိပေးချက်တွေဟာမှန်ကန်မှုမရှိပဲဒီရက်နောက်ပိုင်းကစပြီးအပူချိန်ပြန်ကျနိုင်ခြေရှိတယ်လို့မိုးလီဝတ်သားနဲ့ဇလဗေဒဌာနတာဝန်ရှိသူတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုတော့မဆုမြတ်မွန်ကပြောပြပါမယ်ခင်ဗျာ။
မြန်မာနိုင်ငံအလဲပိုင်းနဲ့မြဝကျွန်းပေါ်ဒေသတွေမှာမိုးရွာသွန်းမှုရောနေလောက်ပြီးတော့နေ့အပူချိန်မြင့်တက်လာနေပါတယ်။မြန်မာနိုင်ငံအလဲပိုင်းမကွေးတိုင်းတွေက6မြို့မှာဆင်းရင်40ဒီဂရီစင်တီဂရိတ်ကျော်ရဲ့အထိမြင့်တက်နေပါတယ်။ရန်ကုန်မြို့မှာလည်းအခုရက်ပိုင်းနေ့ဘက်အပူချိန်ဟာ35ဒီဂရီစင်တီဂရိတ်ကျော်ပြီးတော့တချို့ရက်တွေဆင်းရင်40နာကပ်နေတဲ့အတွက်အပူတံကိုခံစားနေကြရပါတယ်။လက်ရှိအချိန်မှာမိုးရွာသွန်းမှုနည်းနေတာကြောင့်ဖြစ်ပေမဲ့မုတ်တုံပြောင်းဝင်လာရင်တော့အပူချိန်ပြန်ကျမဲ့အနေအထားရှိတယ်လို့မိုးလေဝသဌာနအထူးကြောင့်ညွှန်ကြားရေးမှူးဦးထထွန်းက VOA ကိုပြောပါရယ
်ဒီနေ့15နောက်ပိုင်းမှာဒီပြန်မြင့်လာတာပေါ့နော်ဒီလားရှေ့ပိုင်းကတော့နည်းနည်းမိုးရွာသွန်းမှုတွေနဲ့အထက်လျောက်ရှိတယ်ဒီကကတော့တိတ်မပူနဲ့တဲ့ဒီဟုတ်တော့ဝင်လာဒီမှာပူလာတဲ့သဘောရှိတာပေါ့နော်ဒီ20လောက်ရောက်ရင်မြင့်တယ်ဆိုတော့မဟုတ်ပါဘူးမဟုတ်ဘူးဒီတဲ့ပုံမြင့်မှုတော့ဒါကတိတ်မရှိဘူးပေါ့နော်ဒီတရှိအနေထားတော့ပဲပူနေမဲ့နေသားမျိုးတော့ဖြစ်နိုင်တယ်ပေါ့နော်
။လာမယ့်နေလ23နဲ့24ရက်နေ့တွေလောက်မှာတင်္ဂလာပင်လယ်အော်အလဲပိုင်းမှာလေဖိအားနဲ့ရပ်ဝန်းဖြစ်နိုင်ပြီးတော့မုန်တိုင်းအဆင့်လောက်ထိရောက်လာနိုင်နေတဲ့မြန်မာနိုင်ငံဘက်ကဥတီနဲ့အလားအလာမရှိဘူးလို့ပြောပါရယ်။ဒါပေမဲ့အဲ့ဒီမုန်တိုင်းရဲ့အချိန်ကြောင့်မုတ်တုံလေဝင်လာနိုင်တယ်လို့မိုးလေဝသဌာနကပြောပါရယ်။နေ့အခုချိန်မြင့်တက်လာတာကြောင့်အပြစ်မထွက်ဖဲအိမ်ထဲနေသူတွေကအပူတံကိုခံစားနေကြရပါတယ်။အဲ့ဒီမှာအတက်ရွယ်ကြီးတွေနဲ့ကလေးငယ်တွေပို့ပြီးတော့ဂရုစိုက်တယ်လို့ကျမတို့ပညာရှင်တွေကအပူဓာန်အံပြဲကိုသတိပေးနေပါတယ်။အပူဓာန်ခံနိုင်ဖို့ရေနဲ့ဓာတ်ဆွားကိုအရင်ကထပ်ပို့ပြီးတော့တောက်သုံးဖို့လိုတယ်လို့အထွေထွေယောဂကုဆရာဝန်ဒေါက်တာစန်းစောကပြောပါတယ်
။ဆိုင်50 63အထက်တွေပေါ့နော်။ဒီလိုတတိယရောင်တွေကြတော့ဒီလိုမှာအတက်ရွယ်အဖြစ်နဲ့ကြီးလာတဲ့အတွက်ခန္ဓာကိုယ်ရဲ့ဒီဟိုလုံဆောင်နိုင်စမ်းနေရတယ်။ဒီငယ်တွေလိုမျိုးအာမကောင်းဘူး။နောက်ပြီးတော့ဟိုနာနာရှိယောဂါလေးပေါ့နော်နှလုံးသွေးတို့ချိလိုမျိုးယောဂါလေးရှိတဲ့လူတွေဆိုလို့ရှိရင်ပို့ပြီးတော့တော့မှာပဲခန္ဓာကိုယ်ရဲ့စိုင်းရင်တွေအားကြာနေစစ်နေဖြစ်တဲ့အတွက်ကြောင့်ဒီလိုလူတွေကပို့ပြီးတော့အပူဒဏ်ကိုဟိုခံစားနိုင်တယ်အနေနဲ့ရှိနေတဲ့အတွက်ကြောင့်မလို့အပူဒဏ်ကိုပို့ပြီးတော့တတိထားရမယ်အရေးကိုအရင်ပုံမှန်တောက်နေတာထက်ပို့ပြီးတော့တောက်ပြီးဖို့လိုတယ်ပေါ့နော်အဲခံနိုင်ကြတာတော့တတိထားပတ်ဝန်းကျင်လောက်ပို့ပြီးတောက်သုံးပေးတယ်ပေါ့လေအဲနောက်ပြီးတော့တစားတောက်မယ်ဆိုရင်တော့ပူကောင်းတယ်
မိုးနဲ့အပူမြင့်ကာလဖြစ်နေချိန်မှာစိုက်ပျိုးရေးအဓိကထားလှုပ်ကိုင်နေကြတဲ့မြန်မာနိုင်ငံအလဲပိုင်းဒေသတွေကတော့မိုးကိုညှော်နေကြပါတယ်ရှင်